မှာမြစ်တရံစာတသုံးဆဲ့ဖို့အတွက်လှုပ်ဆောင်နေတာတွေနဲ့ပတ်သက်ပြီးစိုးရိမ်ရတဲ့အနေအထားတွေကိုဒီတစ်ပတ်မှာပြောပြပေးပါမယ်။မြန်မာနိုင်ငံရဲ့အဓိကမြစ်ကြီး၄တွေမှာအရေးပါတဲ့တန်လင်းမြစ်ဟာမြန်မာနိုင်ငံထဲမှာတိုင်းဒေသလူမျိုးစုဒေသတွေကိုဖြတ်ပြီးစီးဆင်းနေတယ်လို့အင်းကြီးချင်းနိုင်ငံတွေမှာပါဖြတ်စီးတဲ့မြစ်တစင်းဖြစ်ပါတယ်။ဒါကြောင့်ဒီမြစ်ရဲ့တရံစာတကိုထုတ်ယူသုံးဆဲ့မယ်ဆိုရင်အတောက်ကိုသတိထားရမယ်လို့မြန်မာတဘာဝဝင်းကျင်ထင်းထင်းလှုပ်ဆောင်နေတဲ့မြန်မာပြည်မြဲစွန့်ရင်အတန်းရင်းမြဲအထွေထွေအတွင်းမှုအန်ဝါစီဝဗေဒပညာရှင်ဥအောင်မြင့်ကပြောပါတယ်
။တန်လျင်မြစ်တရားစာတကိုနိုင်ငံတော်ရေရှည်ဖွံ့ဖြိုးတိုးတက်ရေးအတွက်ဆိုပြီးသုံးချနေနေမှာအဓိကဒီမြစ်တရားစာတရဲ့ရေးအားလျက်ချက်တွေကိုထုတ်ယူအသုံးကျားကျင်းနဲ့ပတ်သက်တဲ့ကိစ္စတွေဟာတကယ်ပဲ sustainable development ဖြစ်မဖြစ်ပေါ့အဲ့ဒါတွေနဲ့ပတ်သက်ပြီးကျွန်တော်တို့စိုးရိမ်ပုံမှန်မှုရှိပါတယ်အဲ့ဒီအတွက်ကိုနိုင်ငံတော်ရဲ့လက်ရှိစီမံကိန်းတွေဆောင်ရွက်နေတဲ့အခြေအနေနဲ့တကယ်အောက်ခြေမှာဒီမြစ်တရံဇာတနဲ့တည်းဆက်ဆက်နေတဲ့ပြည်သူတွေရဲ့အခြေအနေတွေလေ့လာပြီးတော့ဖြစ်သင့်ဖြစ်တတ်တဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကစာတမ်းတွေပြုစုတယ်နောက်ပြီးတော့ workshop တွေပြုလုပ်တယ်အဓိကကျတဲ့ stakeholder စီနဲ့ကျွန်တော်တို့တွဲဆုံဆွေးနွေးတယ်အထူးသဖြင့်ဒီတန်လင်းမြစ်ကိုပိုင်ဆိုင်နေတဲ့ဒီတရုတ်နိုင်ငံရဲ့နောက်တစ်ခါယူရီးယားနိုင်ငံရဲ့မြန်မာနိုင်ငံရဲ့ပေါ့နော်အဲဒီမှာရှိတဲ့ပညာရှင်ပိုင်းတွေကနောက် civil society ကိုလည်းအောက်ခြေလူလူပိုင်းတွေကိုကျွန်တော်တို့ဒီတရားစာတပေါ်မှာဆွေးနွေးတာတွေပေါ့နော်နောက်ပြီးစီမံခန့်ခွဲနဲ့ပတ်သက်တဲ့ဖြစ်နေတဲ့ခြေတွေပေါ်မှာသုံးသပ်တာတွေကျွန်တော်တို့ဒီစက်တိုင်လုပ်ပါတယ
်ဟုတ်ကဲ့ဆရာဆောစောပြောတော့စိုးရိမ်နေဆိုတော့လေဘာကြောင့်စိုးရိမ်ရတာပါလဲဆရာဒီတန်လင်းမြစ်ပေါ်မှာရှိကာတာတွေဘလောက်များဆောက်နေလို့စိုးရိမ်ရတာပါလဲ
လက်ရှိသုံးပြုနေတဲ့ခြေတွေကြည့်မယ်ဆိုရင်ဒီကျွန်တော်တို့မြစ်ညာပိုင်းဖြစ်တဲ့အပေါ်ပိုင်းရုပ်နိုင်ငံကလည်းဒီတာတမန်တွေဆောက်ဖို့စီမံကိန်းတွေအများကြီးရှိပါတယ်ပမာပြည်ဘက်ကလည်းရှိတယ်ပေါ့နော်ဒါအခိုင်အမာပေါ့အဲ့ဒီရှိတဲ့စီမံကိန်းတွေကိုကြည့်တဲ့အခါမှာဒီဒီနိုင်ငံဘက်ကတော့ကျွန်တော်တို့ဘာမှမတတ်နိုင်ဘူးဒါပေမဲ့လို့ကျွန်တော်တို့အနေနဲ့ဒီမြစ်ကတစ်ခုတည်းဖြစ်တဲ့အတွက်ဒီရေတရံစာတကိုခွဲခြားအသုံးပြုရေးမှာကဘာလုံးနဲ့ဆိုင်တဲ့ဒီ transboundary law စီ regulation တွေကိုတစ်ဖက်ကဆောင်ရွက်ထားတာတွေကျွန်တော်ဘက်ကဆောင်ရွက်ဖို့ရှိသလားဒါပြီးဘယ်လိုအခြေအနေလုပ်နိုင်သလဲဆိုရင်ကျွန်တော်ဆွေးနွေးတာတွေရှိတယ်အဲတစ်ခုပေါ့နောက်တစ်ခုကအဓိကသူ့ပုံမှာ yearly asset တွေထုတ်မယ်ဆိုရင် yearly asset ထုတ်နည်းကတော့မျိုးမျိုးရှိတယ်အဲ့တည်းမှာဒီတတ်တမအမြင့်ကြီးတွေစောက်ပြီးထုတ်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီတတမန်ကြီးရဲ့ခိုင်မာမှုပေါ့နော်သူ့ရဲ့တိဆောက်မှုဉာဏ်ပညာတွေကဘယ်လောက်ထိခိုင်မာသလဲ။ဘာဖြစ်လဲဆိုတော့ဒီမြစ်ကြီးကဘူမိဗေဒဆိုင်ရာဘက်ကကြီးမဲ့ဆိုရင်ဒီ geological fault line လို့ခေါ်တဲ့ဒီပြည့်ရွေကျောတွေပေါ်မှာရှိနေတယ်။ဒါကြောင့်မလို့အဲ့ဒါနဲ့ပတ်သက်လို့ဉာဏ်ပညာပိုင်းဘယ်လောက်ခိုင်မာမှုရှိမလဲ။တကယ်လို့ဖြစ်ခဲ့လို့ရှိရင်ဘယ်လိုသောအန်တီယော်တွေဖြစ်ပေါ်နေတယ်လဲဆိုတာကိုအရုပ်နိုင်ငံဘက်ကရောကျွန်တော်နိုင်ငံဘက်ကဘူမိပညာရှင်တွေဒီလိုရတဲ့ရှင်တွေရောကျွန်တော်ကတန်နိုင်ဆုံးဒီ information တွေကိုသိတာအောင်ကျွန်တော်တို့လုပ်တယ်နောက်တစ်ခုကဒီမြစ်တရံစာတကထွက်တဲ့လျက်ဆက်ကျွန်တော်နိုင်ငံမှာထုတ်သုံးမယ်ဆိုရင်လေတရံစာတကိုဒီရစနစ်ပေါ်မှာဒီရစနစ်တန်ဖိုးပေါ်မှာထုတ်သုံးတဲ့တန်ဖိုးနဲ့ကိုက်ညီတဲ့ကျွန်တော်တန်တဲ့ဒီ value ကိုကျွန်တော်နိုင်ငံရရလားဥပမာကျွန်တော်တို့ဒီညာသောပြင်ကြည့်လို့ရှိရင်ဒီ FDI လို့ခေါ်တဲ့ Foreign Direct Investment ကနေဒီ 100% investor လုပ်တဲ့နိုင်ငံများကုမ္ပဏီကဒီတရံစာတတွေကို50နီးပါးတော့သူတို့ပိုင်နေမယ်အဲ့ဒါဒီကြားမှာလည်းထွက်လာတဲ့လျှက်စက်ကလည်းသူတို့က90ရာခိုင်နှုန်းလောက်ယူမယ်ဆိုလို့ရှိရင်ကျွန်တော်တို့အတွက်စိုးရင်ပွဲရပေါ့နော်ကျွန်တော်တို့အတွက်ဒီမသေးကြတဲ့ပေါ့ကျွန်တော်တို့တန်မတန်ဆိုတဲ့အခြေအနေကရှင်းလင်းကျွန်တော်မသိရဘူးတန်ပညာရှင်ပိုင်းရောဒီမြစ်တစ်လျှောက်မှာနေတဲ့လူတွေရဲ့ဒီလူမှုစီးပွားရေးပိုင်းတွေရောမသိရဘူးနောက်တစ်ခုကဒါတွေလုပ်လို့ရှိရင်အရေးကြီးတာကကျွန်တော်နိုင်ငံမှာတော့ပတ်ဝန်းကျင်ဆိုင်ရာဒီ EIA ဒီ regulation ဆိုတာရှိတယ်ဒီ environmental social ကိုသုံးတာအဲ့ဒီကွာ water နဲ့ပတ်သက်လို့လေရေနဲ့ပတ်သက်တဲ့ဒီ water management frame ရှိတယ်။အဲ့ဒါတွေနဲ့ဘယ်လောက်ထိကန့်ညီမှုရှိသလဲဘယ်လောက်ထိကျွန်တော်တို့ကတည်ချာမှုရှိသလဲဆိုရယ်ပွင့်လင်းမြင်သာတဲ့ပေါ့နော်။ရှင်းလင်းပြောပြချက်တွေကျွန်တော်တို့သိအောင်စူးစမ်းနေတယ်ပေါ့နော်။သိလည်းမသိရတဲ့အချိန်မှာမရှိသေးဘူး
။ Okay, ma'am. ဆက်ဒီတန်လင်းမြစ်ကဗမာပြည်ဘက်အချမ်းမှာပေါ့နော်။ဆယ်တွေဆောက်တဲ့အခါမှာဟိုမြစ်ကြောင်းမှာထိကြိုက်နိုင်တဲ့အနေအထားပေါ့နော်။ဥပမာဆိုရင်မြစ်ကြောင်းမှာကြားတဲ့အနေတွေရဲ့အပြောင်းလဲတွေဒါပြတော့မြေဝကျွန်းပေါ်တစ်ချောင်းမှာထိကြိုက်နိုင်ခြင်းရှိကြတယ်အဲ့ဒါလေးတွေနည်းနည်းပြောပြပေးပါဆရာ
မြေကျောင်းနဲ့ပတ်သက်လို့တော့ဒီမြေတရားဇာတာတစ်ခုကသူ့ရဲ့ရေဝေရေလဲရစပြီးတော့မြေစည်းစင်းနဲ့တစ်ချောင်းလုံးပင်လယ်ဘက်ကိုဖောက်ထွက်တဲ့ဒီပေါ့တစ်ချောင်းလုံးကဒီ river ecosystem တွေနဲ့သူတက်ရောက်မှုတွေအများကြီးရှိတယ်အဲ့ဒီမှာဒီနံပါတ်၁ကသူစည်းစင်းလာတဲ့မြေကျောင်းတစ်ချောင်းလုံးကအပေါ်ပိုင်းမှာဆိုရင်အမှန်ဆိုရင်ဒီကချင်လူမျိုးအုပ်စုတွေရှိတဲ့နေရာနဲ့လည်းနီးစပ်တဲ့အပြင်ရှမ်းပြည်နယ်နောက်တစ်ခါကျွန်တော်ကယားပြည်နယ်နောက်တစ်ခါခရင်ပြည်နယ်မွန်ပြည်နယ်ကိုဖြတ်တဲ့အတွက်ကျွန်တော်နိုင်ငံမှာအဓိကတိုင်းရင်းသားတွေနေထိုင်တဲ့နေရာတွေကိုဒီဖြတ်တဲ့အနေအထားမှာရှိတယ်။ ဒီတော့ဒါတစ်ခုပေါ့နောက်တစ်ခုကဒီမြစ်ကစီးဆင်းလာတဲ့တခြားလုံးဟာနောက်ဆုံးဗမာနိုင်ငံမှာစတန်ရင်းမြစ်ဝဘလူးကျွန်းထိပ်ထားပြီးတော့ဆုံးသွားတယ်အဲ့ဒီဧရိယာကတကယ်တမ်းဆိုရင်ပင်လယ်ရေနဲ့ဆက်ဆက်ပြီးတော့ဒီရေကျူးစင်ငံစက်ဧရိယာဆိုတာရေကျူးစင်ငံစက်ဒီဟာစနစ်ပေါ့နော်ဒီအစောရိုင်း ecosystem ဆိုချင်တယ်အဲ့ဒါနဲ့ပတ်သက်တဲ့ဒီ ပြောင်းလဲလုပ်မယ်ဆိုရင်တော့ဒါဂီယာစနစ်ကသိကြပေါ့ပြောင်းလဲမှာပဲအဲကြောင့်မို့ဒီသိကြပေါ့ပြောင်းလဲမဲ့ဂီယာစနစ်ပုံမှာဘယ်လိုတက်ရောက်မှုရှိမလဲဆိုတာကိုတော့ကျွန်တော်တို့ဒီမှာ အခုကတကယ်လို့ပြောင်းလဲတဲ့ပုံမှာဖြစ်ရောက်တဲ့စီမံခန့်ခွဲမှုတွေလုပ်မယ်ဆိုရင်လုပ်နိုင်အောင်ကျွန်တော်တို့အခုလက်ရှိဒါတွေကိုအားပေးတိုက်တွန်းပြီးကျွန်တော်တို့ဆောင်ရွက်ပေးနေတာရှိတယ်။အဲဒါသူတို့ဆောင်ရွက်ပေးနေတာသူတို့နဲ့တင်မလုံလောက်ဘူးဒီ ဘယ်လိုပေါ့နော်ဒီခိုင်မာတဲ့ဒီကျွန်တော်တို့ဒီမြစ်တင်ရစားတဲ့ရံပိုးတွေကိုဖော်ထုတ်နိုင်မယ်သူနဲ့ပတ်သက်တဲ့အဖြစ်အခြေအနေတွေကိုရေတို့သာအိအိုင်အက်ဆိုင်အေဒီတိရောက်လုတ်လာမယ်ဆိုလို့ရှိရင်လည်းဘယ်လိုကျွန်တော်ပြည်သူဘက်ကဒီပပ်ဘလစ်ကွန်ဆာလ်တေးရှင်းလုတ်ပေးနိုင်မလဲနောက်တစ်ခါဘယ်လိုဒီနိုင်ငံတော်ဘက်ကိုလည်းအင်ဖော်မေးရှင်းတွေပေးနိုင်မလဲဒါတွေကိုကိုယ်တင်ရ ဒီလိုမျိုးလို့ဒီအမိုးယူဆင်းလောက်မှာရှိနေတဲ့ဟာကိုအကောင့်တွေဖော်နိုင်အောင်လို့ပြင်ဆင်မှုတွေလုပ်နိုင်တာရှိတယ်။အဲ့ပြင်ဆင်မှုတွေလုပ်နေတဲ့ပုံမှာကျွန်တော်တို့စိတ်မကောင်းတာကတော့ transparency မရှိဘူးအရေးအစအရေးရဂူလေးရှင်းတွေကိုသိပ္ပံကြီးကခုနဆောင်ရွက်တာတွေနဲ့ကိုအဲကတော့အစိုးရဘက်ကနေပြီးကျွန်တော်တို့ဒီပြည်သူလူနဲ့တူဆောင်ရွက်တဲ့အခြေအနေဖြစ်တယ်။ဒါကဒီပြင်ဆင်မှုအခြေအနေပေါ့နော်။တကယ်တကယ်ကတော့ဒီရေစည်းရေလာကြီးကြိုက်မှုလို့ပါဥစ္စာတန်တမာနေမဆောက်သေးတဲ့အတွက်သူ့ရဲ့ကြီးကြိုက်မှုကျွန်တော်မပြောနိုင်ဘူး။ဒါပေမဲ့လို့တန်လျင်မြို့ဝပိုင်းရဲ့အခြေအနေကြီးရတ
ကျွန်တော်တို့မြင့်ညာပိုင်းဖြစ်တဲ့အပေါ်ပိုင်းရုပ်နယ်မှုတွေရှိတယ်နောက်တကဒီမြစ်တွင်းမှာရှိတဲ့သင်္ကန်းစာတာတွေဖြစ်တဲ့၅သင်္ကန်းစာတာကလည်းကျွန်တော်ဒီမြဝပါဝင်ပေါ့ဆိုးမှုတွေကျွန်တော်တွေ့ရပါတယ်အနုဝါစီဝပေတာပညာရှင်ဥောင်မြေပြောကြားခြင်းလည်းပဲဒီသတင်းပတ်သက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရှင်းလာလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်ပါနော်